ချင်းပြည်နယ်မင်းတပ်မြို့မှာအကန့်အသတ်နဲ့ဆံကိုတည်ယူဖို့စစ်ကောင်စီတာဝန်ရှိရသူတွေဘက်ကခွင့်ပြုလိုက်ပေမဲ့အခြေခံစားသုံးကုန်ဈေးနှုန်းတွေကတော့အတက်ဖက်မှာပဲဆက်ပြီးတော့ရှိနေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ဘေးရှောင်ဒုက္ခသည်တွေမှာလည်းစားနပ်ရိက္ခာအကူအညီကအတော်လေးကိုလိုအပ်နေတယ်လို့ကုညီရေးအဖွဲ့တွေကပြောတဲ့အကြောင်းဆက်ပြီးပြောပြပေးပါမယ်ရှင်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားဒီရက်ပိုင်းမှာတော့တိုက်ပွဲတွေမရှိတော့ပါဘူး။ပြီးခဲ့တဲ့ရက်တွေကကုန်စည်တည်ယူခွင့်တွေကန့်သတ်ထားလို့ဆန်လိုတလောက်ဝယ်မရတဲ့အခက်အခဲတွေရှိခဲ့ပါတယ်။အကန့်တပ်နဲ့ကုန်စည်တည်ဆောင်ခွင့်ကိုစစ်ကောင်စီဘက်ကဒီရက်ပိုင်းမှာခွင့်ပြုခဲ့ပေမဲ့ဆန်စည်းတွေကတော့တက်နေတယ်လို့ဒေသခံတဦးကပြောပါတယ်။ဒီ
စည်းတော့ကရစည်းစည်းရောတက်တဲ့ဆန်စည်းရောတက်တဲ့တော့ကြောက်တယ်။ဒီခါလူကြံတော်လို့ရှိရင်တော့တတိကို2000ညာနဲ့ရောင်းဖို့ကြားတယ်
မင်းတပ်မြို့မှာစံတအိတ်ကို3000ခွဲနဲ့စစ်ကောင်စီဘက်ကရောင်းချနေပေမဲ့အရေးအတွက်ကန့်သတ်ချက်ကြောင့်တချို့တွေအတွက်တော့လောင်းငါမှုမရှိဘူးလို့ဒေသခံတွေကပြောပါတယ်။မဖြစ်မနေဝယ်ယူနေရတဲ့အခြေခံစားတောက်ကုန်ဈေးနှုန်းတွေကလည်းဈေးတွေတက်နေတယ်လို့ပြောပါတယ်
။ကုန်ဈေးနှုန်းကတော့တော်တော်လေးတက်ပါတယ်။ရှေးကတတိတာက1000လောက်ရှိတယ်။စားကအထုပ်ကက900လောက်နဲ့ရတယ်။ဒီမှာဆရာများနဲ့ဝယ်တာက900လောက်ရှိတယ်စားထုပ်က။ကောက်ရှိရတော့ကျွန်တော်တို့4000ပတ်ဝန်းကျင်ရှိတယ်
အခြေခံကုန်စည်နှုန်းတွေတက်နေလို့မင်းတပ်မြို့မှာဒေသခံတွေအခက်တွေ့နေသလိုစစ်ဘေးရှောင်ဒုက္ခသည်တွေမှာလည်းအလူရှင်တွေမရှိတာကာလကြာပြီးဖြစ်တာကြောင့်နေစားအလုပ်တွေလုပ်ကိုင်ပြီးတော့ဝမ်းရည်ကိုဖြည့်ရှင်းနေရတယ်လို့စစ်ရှောင်တွေကိုကူညီပေးနေတဲ့ခရီးရန်ဆရာတော်တစ်ပါးကမိန့်ပါတယ
်စစ်ဘေးရှောင်တွေကလည်းအလိုကိုဟာကိုကနေနေစားငှားလိုက်ခြင်းမှအဲ့လိုရတဲ့ဟာလေးနဲ့ခုဆောင်ဝေးဖို့ကြည့်ကြမှာဒီလိုပဲဖြစ်တဲ့နည်းနဲ့ပဲစားကြတာပေါ့အထောက်အထားတော့အများကြီးကျူးကျူးကြပါတော့
ဆရာနာသိမ်းပြီးတဲ့နောက်ပိုင်းဒေတာတွေလက်နက်ကင်ပြိပခတွေကြောင့်ပြည်တွင်းမှာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရသူချင်းပြည်နယ်အတွင်းမှာ9800ကျော်ရှိတယ်လို့သုတေသနဌာနတစ်ခုဖြစ်တဲ့ ISB မြန်မာရဲ့စီးရင်နေမှာဖော်ပြပါတယ်။တကယ်လက်တွေ့မှာတော့ဒီအရေးအတွက်ထပ်ပေါ်နိုင်ပါတယ်လို့လည်းပြောပါတယ်။ဘေးလွရာကိုထွက်ပြေးနေရသူတွေဟာသူတို့ရဲ့အိုးအိမ်နဲ့အလုပ်ကိုင်းတွေကိုစွန့်ခွာလာရတဲ့အတွက်စားတောက်နေထိုင်ရေးအတွက်အလူရှင်တွေကိုပဲအဓိကထားအားထားနေရတာပါ။အခြေခံကုန်စည်နှုန်းတွေတက်လာနေလို့ဒေသခံတွေအခက်တွေ့နေတယ်လို့စီဘေးဆောင်ဒုက္ခသည်တွေမှာလည်းလိုအပ်ချက်တွေပို့ပြီးတော့များလာတယ်လို့တနိုင်တစ်ပိုင်ကူညီပေးနေသူတွေကလည်းပြောပါတယ်ရှင်။